အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါတာရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင
်။စိတ်နဲ့ခန္ဓာ
စစ်စမ်းထပ်ပုံအကြောင်းကိုကျမမူမူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ TU ပင်ဟာအမျိုးပေါင်း100ကျော်ရှိပါတယ်။ TU ပင်ရဲ့ပင်စီမှာအကြီးကုန်နဲ့တူပြီးအနီရောင်အခောက်တွေရှိပါတယ်ရှင်။ TU ပင်ရဲ့အရွက်ပုံစံကအစိမ်းရင်းရောင်လုံးလုံးရှိရှိအချောင်းအချောင်းလေးတွေဖြစ်ပြီး TU သီးပုံစံလေးကတော့အသားမာတဲ့ကရော့ပုံစံအသီးလေးတွေပဲဖြစ်ပါတယ်ရှင်။ TU ပင်ရဲ့အသုံးဝင်တဲ့အစိတ်ပိုင်းတွေကတော့အပင်တပင်လုံးပဲဖြစ်ပါတယ်။TU စင်းရီဖော်ဆက်ပုံနဲ့စီးတောက်ပုံစင်းညွန့်လေးကိုဖော်ပြပေးခြင်းပါတယ်ရှင်။ TU ခောက် TU ရွက်နုလက်ဖဲရည်တစ်စုံကိုတောက်ရီခွက်တစ်ခွက်နဲ့ရောပြီး5မိနစ်ကြိုလိုက်ရင် TU ပြုတ်ရည်စင်းရီကိုရရှိပါတယ်ရှင်။ TU ပြုတ်စင်းရီကို၄နာရီကြာလက်ဖဲရည်စုံတစ်စုံတောက်ပေးမယ်ဆိုရင်အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံနာရောဂါတွေကိုသက်သာပျောက်ကင်းစေပါတယ်ရှင်။ TU ရွက်နုလက်ဖဲရည်စုံတစ်စုံကိုရေသက်1လီတာနဲ့ရောပြီးပြုတ်လိုက်တဲ့အခါထွက်ရှိလာတဲ့အငွေ့တွေကိုရှူဆိုင်ပေးမယ်ဆိုရင်ပေါ်ပြပြီးဖြစ်တဲ့အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံအနာရောဂါတွေကိုတတပြောက်ကင်းစေနိုင်တဲ့ဆိုတော့ TU ပင်ရဲ့ဆေးဖက်ဝင်ပုံအကြောင်းကိုတင်ဆက်ပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာ TU ပင်ရဲ့ဆေးစွမ်းထက်ပုံကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘယ်လိုဆေးစွမ်းထက်တဲ့ဆေးပင်အကြောင်းတွေကိုတင်ဆက်ပေးအောင်မလဲဆိုတာကိုစောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်။သောတာရှင်အပေါင်းလည်းအနာရောဂါဗျာအပေါင်းမှာကင်းဝေးနိုင်ကြပါစေရှင်။
တော်တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို
့။တော်တာရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှင်းစာနှုတ်ခွန်းဆက်တတ်ကြပါတယ်။ဒီနေ့မိတ်ဆွေများအားလုံးစေရောကိုပါဝမ်းမြောက်ပျော်ရွှင်ခြင်းရှိကြပါစေလို့လည်းဆုတောင်းဆန္ဒပြုကြပါတယ်။ဒီနေ့တရားလာပါတော့နေ့တင်မှာဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဆက်လက်ပြီးတော့ပေးသွားခြင်းပါတယ်။ဒီနေ့ပေးသွားမယ့်သတင်းစကားတော့စာနာတတ်သောဘုရားเนาะယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကစာနာတတ်တဲ့ဘုရား တနာတတ်တဲ့ဖရာကရုဏာရှိတဲ့ဖရာဆိုတဲ့ကိုကျွန်တော်အနေနဲ့ဆက်လက်ပြီးတော့မိမောက်ထုတ်ပြီးတော့ဟောပြသွားမှာဖြစ်ပါတယ်။စာနာတတ်သောဖရာအပိုင်း1ကိုကျွန်တော်လေ့လာကြရအောင်။ကျွန်တော်ဓမ္မမိတ်ဆွေပေါင်းတို့။ညနေကျွန်တော်ကိုးကွယ်တဲ့ဖရာသခင်ကစာနာတတ်တဲ့ငဲ့ညာတတ်တဲ့ပြီးတော့ကျွန်တော်တို့ဘုံမှာကရုဏာရှိတဲ့ဖရာဖြစ်ပါတယ်။နော်။ကျွန်တော်တို့ဘုံမှာမစာနာတတ်တဲ့သူမဟုတ်ပါဘူး။ဘာဖြစ်လို့လဲ။ခရစ်တော်ဖရာကသင်နဲ့ခံစားရတဲ့သင်နဲ့ကျွန်တော်တို့ခံစားနေရတဲ့အရာတွေထက်အစာပေါင်းများစွာခံစားခဲ့ရတဲ့ဖရာဖြစ်ပါတယ်။စင်သားကြည့်ပါချစ်တော်မိတ်ဆွေတို့ခရစ်တော်ဘုရားကတော့ဒီကမ္ဘာလောကကြီးကိုပြည့်စုံကုန်လုံးအောင်ဖန်ဆင်းခဲ့တယ်။ဖန်ဆင်းခြင်းပြီးသွားတဲ့အခါမှာသူ့အနေနဲ့ဝမ်းသာတဲ့2000အာရဖွေရဖြစ်တယ်။သို့ပေမဲ့လူသားတွေအပြစ်လုပ်တဲ့အခါမှာခရစ်တော်ကလူသားတွေအပြစ်တရားအတွက်သူအရန်ခံစားခဲ့ရတယ်။နော်။အရန်ခံစားခဲ့ရတယ်။ခံစားခဲ့ရုံနဲ့မကပဲနဲ့နောက်ဆုံးမှာဆိုရှင်ကျွန်တော်တို့လူသားတွေကိုအပြစ်တရားကြောင့်သေခြင်းတရားကိုရင်ဆိုင်ခဲ့ရပြီ။ဒီသေခြင်းမှန်ကိုအောင်မြင်နိုင်ဖို့ရန်အတွက်အပြစ်နှုံအိုင်နဲကနေမှလုံလုံကြီးစုံစုံမြုပ်သွားတာမဟုတ်ပဲနဲ့လုံလုံကြီးယုံထွက်နိုင်ဖို့ရန်အတွက်ယေရှုခရစ်တော်ကဘုလို့ရှင်ကောင်းငင်ရွှေမြို့တော်ကိုဆွတ်လွတ်ပြီးတော့အနစ်နာခံပြီးတော့ယနေ့ကျွန်တော်ကဘာကြီးပေါ်မှာလူသားနဲ့တူလာပြီးတော့နေထိုင်ခဲ့တယ်။လူလိုလာပြီးတော့အသက်ရှင်ခဲ့တယ်။လူလိုပဲသွားလာခဲ့တယ်။လူလိုလှုပ်ရှားခဲ့တယ်။လူလိုစကားပြောခဲ့တယ်။သူပါလို့ရှင်အားလုံးကိုခံခဲ့ရတယ်။နော်။ဒါကြောင့်လူတွေခံစားခဲ့ရလို့ပဲခရစ်တော်ယေရှုပါလို့ရှင်အရှက်ခွဲခြင်းခံခဲ့ရတယ်။ဝေဖန်ခြင်းခံခဲ့ရတယ်။ထိုးနှက်ချင်းခံခဲ့ရတယ်။တစည်းကွက်ထဲမှာဆိုရှင်မျောခဲ့ရတယ်။သူတို့ဘာတွေရဲ့ရိုက်ပုတ်ချင်းတွေလည်းခံခဲ့ရတယ်။သူတို့ဘာတွေရဲ့ကဲ့ရဲ့ချင်းတွေလည်းခံခဲ့ရတယ်။အာမျောမျောအဖုံဖုံနှိပ်စက်ညှဉ်းပန်းခြင်းလည်းခံခဲ့ရတယ်။အဲ့လောက်ဝေဒနာတွေမြောက်များစွာခံစားရမကပဲနဲ့လူတွေရဲ့သဘောတဘာဝတွေကိုလည်းသူကလုံးဝနားလည်သဘောပေါက်ခဲ့တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ခရစ်တော်ကကောင်းကင်ကတရားပရင်ကိုသူ့ရဲ့ယာစားပရင်ကိုဆွတ်လွတ်ပြီးတော့ယနေ့ကျွန်တော်တို့ရဲ့လောကသားတွေအတွက်လောကကမ္ဘာကိုလာပြီးတော့အသက်ရှင်ခဲ့ပြီးတော့လူတွေနေထိုင်ခဲ့တဲ့ပုံစံစနစ်တိုင်းနေထိုင်သက်ရှင်ပြီးတော့လူတွေတည်ခဲ့တယ်လို့ပဲသူကရရဆက်ဆက်နဲ့လက်ဝါးကားတဲ့ပုံမှာအသက်ဆုံးခဲ့ရတဲ့ဖရာဖြစ်တယ်။နော်။အဲဒီအတွက်ကြောင့်လူတွေပေါ်မှာစာနာတတ်မှုအပြည့်အဝရှိဆုံးဖရာဖြစ်တယ်။လူတွေပေါ်မှာဆိုရှင်လူတွေရဲ့ခံစားနေရတဲ့အရာတွေကိုလုံးဝနားလည်ပေးနိုင်တဲ့ဖရာဖြစ်တယ်။ဒါကြောင့်သင်ကိုယ်ကိုယ်တဲ့ဖရာသခင်ကသင်ရင်ပေါ်မှာစာနာတတ်ပြီးတော့သင်ပေါ်မှာဆိုရှင်လုံးဝနားလည်မှုအပြည့်အဝပေးနိုင်တဲ့ဘုရားဖြစ်နေတဲ့အတွက်ကြောင့်သင်ဘုရားကုံတော်ကိုချီးမွမ်းလိုက်စမ်းပါဘုရားသခင်ကသင်ကိုအမြဲတမ်းကြည့်ရှုနေတဲ့ဘုရားဖြစ်တယ်သင်ကိုတနာနေတဲ့ဘုရားဖြစ်တယ်သင်ပေါ်မှာအမြဲတမ်းငဲ့ညာနေတဲ့ဘုရားဖြစ်တယ်ဒါကြောင့်သင်ပေါ်မှာဆိုရှင်တလောက်ဂရုစိုက်နေတဲ့ဘုရားသင်ကိုစာနာတတ်တဲ့ဘုရားကိုယနေ့ကျွန်တော်တို့အားလုံးကဘာကြောင့်မေ့နေကြတာလဲဘာကြောင့်အားကိုးဖို့ရတဲ့မေ့နေကြတာလဲမနေ့တဲ့ချိန်ညတဲ့ချိန်နေ့တဲ့ချိန်စူတောင်းယုံနဲ့သင်ရလို့ချင်းဟာဖရားနဲ့သူစကားပြောနေတယ်လို့ထင်နေသလားအချိန်တိုင်းနိုင်တိုင်း minutes တိုင်း second တိုင်းမှာဖရားသခင်သင်နဲ့သူရှိတယ်ဖရားနဲ့သူသင်ရလို့ချင်းနိုင် minutes second မပြတ်ဘဲနဲ့စကားပြောပေးပါစကားပြောပါမိတ္တဟာယဖွဲ့ပါချစ်တော်မိတ်ဆွေတို့ဒါကြောင့်သင်ပေါ်မှာလို့ချင်းသင်ရဲ့ဒုက္ခဝေဒနာတွေအားလုံးကိုဖရားကသိတာပေါ့သူကိုယ်တိုင်ကလည်းခံစားခဲ့ရတယ်သင်ကိုလစ်လျူရှုပြီးတော့ဟာသူနဲ့သူကခံစားရပါစေဆိုပြီးတော့စွန့်ပစ်ထားတာမဟုတ်ဘူးဒါကြောင့်သင်ကိုကြည့်ရှုပြီးတော့စောင့်ရှောက်နေတဲ့ဖခင်ကစာနာတတ်တဲ့ဖခင်ဖြစ်တယ်။သင်ကိုအမြဲတမ်းကွယ်ကာစောင့်ရှောက်နေတဲ့ဖခင်ဖြစ်တယ်။ဒါကျွန်တော်ရဲ့အသက်တာမှာဆိုရှင်ဤကဲ့သို့ရှက်ကွဲတဲ့ကွယ်တဲ့ရင်ဆိုင်ပြီးတော့အသက်ရှင်ခဲ့ပြီးတော့နောက်ဆုံးလက်ဝါးခန်းထဲမှာအသေးခံခဲ့ပြီးတော့ကျွန်တော်တို့ပြစ်သားတွေအတွက်ရန်လုံးဝတစ်ခါတည်းကိုစာနာထောက်ထားတတ်တဲ့ဖခင်ကိုကျွန်တော်တို့ရဘယ်လိုမျိုးအသက်တာမျိုးနဲ့တည်ဆောက်ကြရမလဲ။ယောဟန်ခိုင်းစာရေးငယ်15မှာငါ့ကိုချစ်လျင်ငါပညာတို့ကိုစောင့်ရှောက်ကြလော။ခြေတော်မိတ်ဆွေတို့ကျွန်တော်တို့ဘုံမှာစာနာတတ်တဲ့ဖခင်ကိုကျွန်တော်ချစ်သလားကျွန်တော်ဘုံမှာစာနာထောက်ထားပြီးတော့ကျွန်တော်တို့အတွက်သက်ဆုံးခဲ့တဲ့ဖခင်ကိုကျွန်တော်တို့ယနေ့အားကိုးကြသလားတကယ်ယုံကြည်ရလားယုံကြည်နေလို့ဖခင်ကပဲပြောတယ်ငါ့ကိုချစ်လျင်ငါပညာတို့ကိုစောင့်ရှောက်ကြလို့တစ်ချက်ပဲဒါပဲဖခင်သခင်ကကျွန်တော်တို့ဘုံမှာဆိုရှင်အာမခံတော့ချက်ပေးခဲ့တာပါပဲငါ့ကိုချင်တော့ငါပညာတို့ကိုစောင့်ကြလဲဘာကြောင့်လဲကျွန်တော်တို့ကဖခင်ကိုချင်တော့ဖခင်ဖြစ်စေခြင်းတဲ့အရာကိုကျွန်တော်တို့ကဖခင်သခင်ကကျွန်တော်တို့ဘုံမှာဘလို့သွားလာမယ်ဘလို့ဆောက်ရှောက်မယ်ဘလို့နေထိုင်ရမလဲအရာဆိုတွေကိုကျွန်တော်တို့ကလိုက်ရှောက်မှာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ကပြောတယ်ဆိုတော့ငါ့ကိုရှာလို့ငါအတွေ့ခံမယ်။ယနေ့ဘုရားသခင်ကကျွန်တော်တို့ကိုအတွေ့ခံတဲ့ဘုရားဖြစ်တယ်။ကျွန်တော်တို့ကိုရှောင်ဖယ်ပြေးနေတဲ့ဘုရားမဟုတ်ဘူး။ဒါကြောင့်သခင်ယေရှုကိုယံသူတွေကလက်ဖမ်းတဲ့ခါမှာဆိုရှင်တပည့်တော်များဆိုရှင်ညင်သက်ချင်းမခံစားရပဲနဲ့ထွက်ပြေးခဲ့ကြတယ်။နော်။သခင်ယေရှုနဲ့အတူတူသွားလာခဲ့ကြတယ်။သခင်ယေရှုနဲ့အတူတူသူတို့တရားတို့ရှိသာသနာပြုခဲ့ကြတယ်သခင်ယေရှုနဲ့တူတူတရားနာပရိသတ်ကြီးတွေရရှိမှမှဆိုရှင်ကောင်းကောင်းမွန်မွန်နဲ့ထဲထဲဝံဝံနဲ့သူတို့သွားလာပြီးတော့ဟိုလမ်းပြနိုင်ခဲ့ကြတယ်သခင်ယေရှုနဲ့တူတူအစာရေစာကိုသူတို့တွေကဆိုရှင်သခင်ယေရှုရဲ့ကျေးဇူးတော်ချီးမွမ်းခြင်းကြောင့်ပဲမုံငါးလုံးနဲ့ငါးနှစ်ကောင်ကိုလည်းတပည့်တော်တွေက အဲဒီတရားနာပရိသတ်ကိုလိုက်ပြီးတော့ဝေကျွေးခဲ့တယ်ယေရှုနဲ့အတူတူသွားလာခဲ့တယ်တပည့်တော်တွေတိတ်လုံခြုံခဲ့တယ်တပည့်တော်တွေတိတ်ပျော်ခဲ့တယ်ယေရှုရဲ့သတင်းစကားကိုကောင်းကောင်းကြားခဲ့တယ်ယေရှုရဲ့သတင်းစကားအတိုင်းယေရှုနဲ့အတူသွားလာခဲ့တဲ့အခါမှာသူတို့ကတော့ရှင်ဖျားဘက်မှာလုံးဝသစ္စာရှိကြတယ်နောက်ဆုံးမှာတော့ရှင်ဖျားဘက်ပြောရတယ်ငါ့ကိုဘယ်လောက်ထိချစ်တယ်လဲပေတရုကပဲကိုတော်ကိုတိတ်ချစ်တာပေါ့နော်ဖျားကိုချစ်ခဲ့တဲ့သူတွေဖြစ်တယ်တော်ပေမဲ့ဒုက္ခနဲ့ကြုံတွေ့လာရတဲ့ခါမှာသခင်ယေရှုကိုယံသူတွေကလာပြီးတော့ဖမ်းဆီးတဲ့ခါမှာတပည့်တော်များဘာဖြစ်လဲငြိမ်သက်ခြင်းမခံရတော့ဘူးချက်ချင်းပဲဘာဖြစ်လဲတပည့်တော်အားလုံးဝုန်းဆိုပြီးတော့ကြက်ပြောင်ကြက်ပြောက်သွားကြပြီပေတရုလည်းသခင်ယေရှုနာမှာမရှိတော့ဘူးယောဟန်လည်းသခင်ယေရှုနာမှာမရှိတော့ဘူးသခင်ယေရှုနာမှာဆိုရှင်ဘယ်သူမှမရှိတော့ဘူးတပည့်တော်၁၂ပါးသလုံးပဲရောက်သွားပြီလေမိတ်ဆွေတို့စဉ်းစားကြည့်ရအောင်တရောက်လေးမှာသခင်ယေရှုနာမှာမရှိတော့ဘူးကိုယ်တော်ကိုဖမ်းသွားတဲ့ခါမှာကိုတော်ကိုချုံနှောင်သွားတဲ့ခါမှာကိုရိုနာမှာကန်းပြီးတော့လိုက်သွားတဲ့လူတရားမှမရှိတော့ဘူးအားလုံးကထိတ်လန့်ကြောက်လွန်ပြီးတော့ထွက်ပြေးနေကြတယ်ဒီနေ့ချက်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးကဖခင်ကိုရှာကြတယ်ဖခင်ကိုရှာကြတယ်ဒုက္ခနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့ကဖခင်ရှင်ဘေးကနေမှထွက်ပြေးတဲ့သူများဖြစ်နေကြသလားခုနတပည့်တော်များလိုထွက်ပြေးနေတဲ့သူများဖြစ်နေကြသလားဒါမဲ့တပည့်တော်များတို့ရှင်သူတို့ရဲ့ထွက်ပြေးခဲ့တဲ့အရာတွေပေါ်မှာဆိုရှင်ပြန်လည်နှောင်တရပြီးတော့နောက်ဆုံးမှာဖျားဘက်မှာဆိုရှင်တစ္ဆာရှိတဲ့ခါမှာအာစာနီသူရဲကောင်းများဖြစ်လာခဲ့ကြတယ်။ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့တွေကဆိုရှင်လောကသားတွေဖြစ်နေတယ်။နော်။ဆိုးရွားမှုတွေထိတ်လန့်မှုတွေကြောက်လန့်မှုတွေနဲ့ကျွန်တော်တို့တွေကဆိုရှင်အချိန်မရွေးရင်ဆိုင်နေကြရတယ်။ဒီလိုမျိုးခြေနေမျိုးနဲ့ရင်ဆိုင်ရတဲ့ခါမှာယနေ့ကျွန်တော်တို့အားလုံးကဖျားရှင်ဒီကနေမှာထွက်ပြေးတဲ့သူများဖြစ်ဖြစ်နေ။ဖျားရှင်တဲ့သူထိတ်တိုက်တွေ့ပြီးတော့ဖျားကိုတကယ်ပဲအဲ့ဒီချိန်မှာဒုက္ခရောက်တဲ့ခါမှာဖခင်ကိုရှာတွေ့တဲ့သူတွေဖြစ်ဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကရှင်ရောခရစ်မဲခန်းကြီး15ငယ်17ကနေ7နေမှာသင်တို့၌ငါဝမ်းမြောက်စရာအကြောင်းတည်စေခြင်းက၎င်းသင်တို့ဝမ်းမြောက်စရာအကြောင်းဆုံးနေစေခြင်းက၎င်းဤစကားကိုသင်တို့အားငါပြောခဲ့၏။ငါပညာမဟုမူကားငါသည်သင်တို့ကိုချစ်သည့်နည်းတို့သင်တို့သည်အချင်းချင်းချစ်ကြလော။ယနေ့ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ပုံမှာစာနာထောက်ထားပြီးတော့အသက်ကိုဗရဏမထားပဲနဲ့အနိုနာခံပြီးတော့ကျွန်တော်တို့ကိုကူညီခဲ့တယ်စောက်ရှောက်ခဲ့တယ်ကြွဲကာခဲ့တယ်ကျွန်တော်တို့အပြစ်နုံအိုင်တွေကနေမှရုံးထွက်နိုင်အောင်လုပ်ပေးခဲ့တယ်ကျွန်တော်တို့မျော်လင့်ချက်ကင်းမဲ့နေတဲ့ကျွန်တော်တို့ရဲ့အသက်ကိုထောင်ရအသက်ဖြစ်ပြောင်းလဲပေးခဲ့တယ်ကျွန်တော်တို့ရဲ့ကဲတင်ခြင်းကိုပေးခဲ့တယ်ကျွန်တော်တို့လုံးဝမှမျော်လင့်ချက်ကင်းမဲ့တဲ့နေရာနေမှမျော်လင့်ချက်ကိုပေးခဲ့တယ်ဘုရားသခင်ကျွန်တော်ဘုံမှာစာနာတတ်တဲ့ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုဗာပြောထားတယ်ဆိုတော့တင်တော့ကောင်ငါဝမ်းမြောက်စရာအကြောင်းဒီစီခြင်းက၎င်းတင်တော့ဝမ်းမြောက်စရာအကြောင်းစုံလင်ဖို့ရန်အတွက်၎င်းတဲ့နော်ဘုရားသခင်ကဆိုရှင်ကျွန်တော်တို့အားလုံးကိုပြောခဲ့တဲ့အရာတွေကျွန်တော်တို့အားလုံးအတွက်လှုပ်ပေးခဲ့တဲ့အရာတွေအားလုံးကဝမ်းမြောက်စရာတွေရဲ့ပဲဒီဝမ်းမြောက်စရာတွေကဆိုရှင်စုံလင်တဲ့ဝမ်းမြောက်စရာဖြစ်ပါတယ်နော်ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ပေါ်မှာစုံလင်သောဝမ်းမြောက်ခြင်းကိုပေးနေတယ်ဒါကြောင့်ဒီစကားကိုတင်တော့အားငါပေးခဲ့တယ်သူဟောပြောခဲ့တယ်ဒါကြောင့်ခရစ်တော်ပေးခဲ့တဲ့ပညာကပါလေငါဒီတင်တို့ကိုချစ်တည်နေလို့ယနေ့ခရစ်တော်ဘုရားကျွန်တော်တို့ကိုချစ်တယ်ခရစ်တော်ဘုရားကျွန်တော်တို့ကိုစောက်ရှောက်နေတယ်မိတ်ဆွေကိုကွယ်ကာနေတယ်မိတ်ဆွေကိုစောက်ရှောက်နေတယ်မိတ်ဆွေကိုအမြဲတမ်းကြိုးစိုက်နေတယ်မိတ်ဆွေတန်းတားတဲ့ခါတိုင်းခရစ်တော်ဘုရားကဆိုရှင်မိတ်ဆွေပါမှာရှိနေတယ်ဘုရားကမိတ်ဆွေနဲ့တူရှိနေတယ်မိတ်ဆွေဘယ်တော့မှ lonely မဖြစ်စေရဘူးမိတ်ဆွေရဲ့အသက်တောင်မှဆိုရှင်ထိကြမဖြစ်စေရဘူးဘုရားကတင်တဲ့တူလက်တွဲနေတယ်ဘုရားကတင်တဲ့တူအမြဲတမ်းသင်ကိုဆောင်မပို့ဆောင်ကောင်းချီးပေးနေတယ်ဘုရားကသင်ကိုသိချစ်တယ်ရောက်ဘုရားသခင်ကပြောတယ်ဆိုတော့သင်တို့ဒီဘုရားကကျွန်တော်တို့ကိုချစ်တဲ့နည်းတူပဲသင်တို့ကအချင်းချင်းချစ်ကြမယ်။ယနေ့ဘုရားသခင်ကဆိုရှင်စာနာတတ်တဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့တွေကလည်းစာနာတတ်ဖို့ရည်ကြီးတယ်။သူတို့ကိုချစ်တတ်ဖို့ရည်ကြီးတယ်။သူတို့ကိုကူညီတတ်ဖို့ရည်ကြီးတယ်။သူတို့ပေါ်မှာလို့ရှင်ကျွန်တော်ဖေးမတတ်ဖို့ရည်ကြီးတယ်။သူတို့ကိုကောင်းသောလမ်းကိုပြဖို့ရန်အတွက်ညွန်ပြဖို့ရန်အတွက်ရည်ကြီးတယ်။သူတို့ကိုပုံမပြီးမှဝမ်းမြောက်အောင်ကျွန်တော်တို့လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။တို့ဘာတွေစဉ်းကျင်နေတဲ့ခါမှာစိတ်သက်သာရအောင်လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။တို့ဘာတွေဝမ်းနေနေတဲ့ခါမှာကျွန်တော်တို့အားလုံးကသူတို့ကိုဝမ်းနေခြင်းကနေမှလူငယ်ချမ်းသာခွင့်ရဖို့ရတဲ့ကျွန်တော်တို့နှစ်သိပ်ပေးဖို့ရည်ကြီးတယ်။ဒါကြောင့်ဘုရားသခင်ဘာမလဲအချင်းချင်းချစ်ကြလော။ယနေ့ကျွန်တော်တို့အားလုံးကဘုရားရဲ့ပညတ်တော်ရဲ့အချုပ်အချာနော်ကျွန်တော်တို့ဘုရားကိုချစ်ရင်ပညတ်တော်၄ပါးရှိတယ်လို့လူကိုချစ်ရင်ပညတ်တော်၆ပါးရှိတယ်။ဒါကြောင့်အချင်းချင်းကျွန်တော်တို့အားလုံးကဘုရားကိုလည်းဘုရားသခင်ကကျွန်တော်တို့ကိုသိချစ်တယ်ဖုရားကချစ်တဲ့သားသမီးတွေဖြစ်နေတဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကဖုရားချစ်ခြင်းကိုခံစားရတဲ့အခါမှာဖုရားရဲ့ချစ်ခြင်းမေတ္တာကိုယနေ့ကျွန်တော်တို့ကနေတဆင့်ကျွန်တော်တို့အပေါင်းအသင်းတွေကျွန်တော်တို့ရဲ့ရောင်းရင်းတွေကျွန်တော်ရဲ့မိသားစုတွေကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက် လက်စင်ကမ်းပြီးတော့ကျွန်တော်တို့အားလုံးကလည်းဘုရားရဲ့ချစ်ခြင်းမေတ္တာကိုဆက်ပြီးတော့ပြသသွားဖို့ရည်ကြီးတယ်။ဆန္ဒထက်တဲ့ဘုရားအကြောင်းကိုကျွန်တော်တို့အားလုံးကဘုရားကဘလောက်ဆန္ဒလဲဆိုတာကိုယနေ့ကျွန်တော်တို့အားဖြင့်ဘုရားရဲ့ဘုန်းကိုပုံပြီးမှထင်ရှားသွားဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါချစ်တော်မိတ်ဆွေများအားလုံးယနေ့ဆန္ဒထက်တဲ့ဘုရားကိုသင်တို့ရရှိထားတဲ့အခါမှာဘလောက်ကံကောင်းတယ်။ဘလောက်ဝမ်းမြောက်ဖွယ်ရကောင်းတယ်။ဒါကြောင့်ဘုရားသခင်ကသင်တို့ပေါ်မှာစာနာထောက်ထားတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်သင်တို့ရဲ့အသက်တာမှာဘုရားတဲ့ထက်ကိုစက္ကပ်အပ်နေပြီးတော့ဘုရားသခင်ရဲ့အလိုကျအသက်ရှင်ပြီးတော့ဘုရားမှာကြားတဲ့အတိုင်းပဲအချင်းချင်းချစ်တတ်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အပိတိုက်တုံးနဲ့နေကုန်ချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းချီးမြှောက်တော်ချပေးပါစေ
ကျင်းတံမြမပိုင်းအစီအစဉ်ကိုဆက်လက်အတင်လွှင့်နေပါရခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိန်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျော်လင့်ခြင်းအစံမြမပိုင်းအစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်နေကြတဲ့တောတရှင်တူလေးတူမလေးတို့အားလုံးကိုယ်စိတ်နှဖျားကြမ်းမွှင်လန်းကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်။တူလေးတူမလေးတို့ရေဒီနေ့မှတ်သားဖွယ်ရာတမချန်းစာပုံပြင်ကန်တမှာဒေါ်လေးလှလှပြောပြမဲ့မှတ်သားဖွယ်ရာပုံပြင်လေးကတော့ဘယင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးပေါ့ကွယ်။တူလေးတူမလေးတို့ရေဟိုးလွန်ခဲ့တဲ့နှစ်ပေါင်း2500လောက်ကပေရတိတိုင်းပြည်ကိုအာရွှေရုလို့ခေါ်တဲ့ဘယင်အုပ်ချုပ်တယ်။တနေ့တော့သူဟာအင်မတန်မှကြီးကျယ်တဲ့ပွဲကိုကျင်းပါတဲ့အဲ့ဒီပွဲမှာသူရဲ့လှပတဲ့မိဖုရားကြီးဝါရတိကိုပွဲထုတ်ချင်တာခေါ်လို့မရတဲ့အတွက်မိဖုရားကြီးအရာကပယ်ချလိုက်တဲ့ကွယ်ဝါရတိမိဖုရားကြီးကိုမိဖုရားယာဒုကနေနှုတ်ပယ်လိုက်ပြီးတဲ့နောက်မကြာခင်မှာပဲသူရဲ့မိဖုရားကြီးဝါရတိကိုတတိယလို့ဝန်ကြီးအမတ်ကြီးတွေကသူ့ကိုမိဖုရားကြီးဝါရတိအစားမိဖုရားအစ်တစ်တယောက်ထတ်ရှာဖို့တိုက်တွန်းကြတဲ့ကွယ်ဒါနဲ့ဘရင်အာရွှေကျူအတွက်မိဖုရားကြီးရွေးရမယ်ဖြစ်လို့သူ့ရဲ့ပေရတိနိုင်ငံလက်အောက်နဲ့တိုင်ပင်ပြီး128နိုင်ငံမှအလှပဆုံးအမျိုးသမီးတွေကိုရွေးချယ်ပြီးရှုရှံနန်းတော်ကိုခေါ်လာကြတဲ့ကွယ်အဲ့ဒီအချိန်မှာမော်ရကဲဆိုတဲ့ယူဒလူတစ်ယောက်ရဲ့မွေးစားသမီးအေးဒဒါလည်းပါဝင်တာပေါ့အေးဒဒါဟာမြင်တဲ့လူတိုင်းကငေးမောပြီးကြည့်ရလောက်အောင်အင်မတန်မှလှပတဲ့ကွယ်စေတဘောအကျင့်စာရိတကောင်းပြီးဖရာတရားကိုကြည်ညိုတဲ့ဣတရေလမိမပြိုလေးတူပေါ့ကွယ်သူ့ကိုအာရွှေရုဘုရင်ကြီးကသဘောကျပြီးရောက်လာတဲ့မိမပြိုအားလုံးထဲကနေရွေးပြီးမိဖုရားကြီးမြောက်လိုက်တဲ့ကွယ်အဲ့ဒီအချိန်လောက်မှာသူ့ရဲ့မွေးစားအဖေမိုဒကဲနဲ့ဘုရင်ရဲ့လူယုံတော်ဟာမန်တို့ပြဿနာဖြစ်လာတဲ့အချိန်ပေါ့ဖြစ်ပုံကဟာမန်မှာဘုရင်ကသူ့ကိုမြောက်စားထားတော့သူ့ကိုယ်သူစိတ်ကြီးဝင်ပြီးလူတကာကိုသူနဲ့ဆုံမိတဲ့အခါမှာဥညွအလေးပြုစေတယ်။ဒါပေမဲ့မော်ဒကဲကသူ့ကိုဘယ်အခါမှအလေးမပြုခဲ့ဘူး။
ဒါကိုသူကမကျေနပ်ဖြစ်ပြီးမော်ဒကဲကိုရန်ရှာတော့တာပဲတဲ့ကွယ်သူဟာမော်ဒကဲကိုလည်းယူဒလူမျိုးထဲကတယောက်ဆိုတာလည်းသိရောအမဟာမော်ဒကဲကိုအင်မတန်မှမုန်းတဲ့အတွက်အာရွှေရုဘုရင်ကြီးစီသွားပြီးမော်ဒကဲအပါဝင်ယူဒတမျိုးလုံးကိုတုတ်တင်ဖို့အမိတ်သွားတောင်းတဲ့ဘုရင်ကလည်းအကြောင်းရင်းကိုမလစ်လာပဲဟာမန်ကိုချစ်ခင်တဲ့အရှင်နဲ့ယူဒလူတွေကိုသေတံပေးလိုက်တဲ့ကွယ်အဲ့ဒီအမိတ်ကိုလည်းတရားဝင်ဖြစ်အောင်ဘုရင်လက်စွပ်နဲ့တစိုက်ခတ်နှိပ်လိုက်တဲ့ဒီအဖြစ်အပျက်ကိုမော်ဒကဲသိတော့သူ့ရဲ့မွေးစားသမီးအေဒရာသိအောင်သူကဂုံဒီအိတ်ကိုဝတ်ဆင်ပြီးသူ့ရဲ့ခေါင်းကိုပြာလူးတယ်ပြီးတော့ဧဒရာရဲ့နန်းတော်ရှိမှခောက်တုတ်ခောက်ပြန်လမ်းလျှောက်နေတဲ့ကွယ်ဧဒရာတွေ့တော့သူ့ရဲ့အပြိုတော်တယောက်ကိုသွားမေးခိုင်းလိုက်တဲ့အခါမော်ဒကဲကအဖြစ်ပြက်အားလုံးကိုပြောပြတဲ့ဧဒရာကိုလည်းဘယင်ကြီးကိုအဲ့ဒီအကြောင်းနဲ့ရှောက်တင်ခိုင်းတယ်ဧဒရာကကျမကိုဘယင်ကြီးမခေါ်တာတလှရှိသွားပြီလို့သူ့ကိုပြောပြတဲ့အခါသူကသမီးအခုမိဖုရားဖြစ်လာတာဖုရားကမင်းရဲ့လူမျိုးကိုကယ်တင်နိုင်ဖို့စီစဉ်ပေးတာဖြစ်တယ်ဒီအခွင့်အရေးကိုမင်းအသုံးမပြုဘူးဆိုရင်ဖျားသခင်ကမင်းကိုပယ်ပြီးတခြားလူတယောက်ကိုခိုင်းလိုက်မယ်လို့သူ့ကိုပြောတဲ့။ဒါနဲ့ဧဒရာကမော်ဒကဲကိုမှားလိုက်တယ်။ကျမနဲ့ကျမရဲ့မိန်းကလေးတွေကိုသုံးရက်တိတိအစာရှောင်ဆုတောင်းပြီးမင်းကြီးစီဝင်ပြီးတော့ဒီအကြောင်းနဲ့ရှောက်တင်မယ်။အဖေလည်းကျမတို့ယဟူဒီလူမျိုးတွေအားလုံးကိုသုံးရက်အစာရှောင်ဆုတောင်းခိုင်းပါလို့မှားလိုက်တဲ့ကွယ်။ဧဒရာအစာရှောင်ဆုတောင်းပြီးသုံးရမြောက်တဲ့နေ့မှာဘယင်ကြီးစီဝင်နေဘယင်ကသူ့ကိုတွေ့တဲ့အခါအင်မတန်မှဝမ်းသာပြီးမိဖုရားဧဒရာဘာလို့ရှိပါသလဲအလိုရှိရင်တိုင်းပြည်ရဲ့တဝက်တောင်ပေးမယ်လို့ပြောတဲ့ကွယ်ဒါနဲ့ဧဒရာကကျမရဲ့အိမ်မှာကျမနဲ့အတူကိုတော်နဲ့ဟာမန်လာပြီးပွဲတော်တဲပါလို့ဖိတ်တဲ့ဘယင်ကြီးကလည်းလက်ခံလိုက်တဲ့ကွယ်အဲ့ဒီလိုမိဖုရားကြီးကဖိတ်ခေါ်လိုက်တဲ့အခါဟာမန်ကအိမ်ပြန်ပြီးသူ့ရဲ့မိမသားသမီးနဲ့အိမ်သူအိမ်သားအားလုံးကိုခေါ်ပြီးအဲ့ဒီမင်္ဂလာသတင်းကိုပေးတယ်။ပြီးတော့သူကဘာပြောလဲဆိုရင်မိဖုရားကြီးကဘယ်လောက်ပဲမြောက်စားပါစေငါမော်ဒကဲကိုငါနေ့တိုင်းတွေ့ရရင်ငါစိတ်ချမ်းသာနိုင်မှာမဟုတ်ဘူးလို့ပြောတဲ့။ဒါနဲ့သူမိမနဲ့တပည့်တွေကဘယ်လိုအကြံပေးသလဲဆိုရင်အတောင်90ရှိတဲ့လယ်ဆွဲချနိုင်တဲ့တိုင်ကိုစိုက်ထူပြီးမော်ဒကဲကိုလယ်ဆွဲချတက်ပစ်လိုက်ပါလားလို့အကြံပေးတာကိုသဘောကျပြီးလေဆွဲတိုင်ကိုဆောက်လုပ်တဲ့ကွယ်နောက်မနေ့စောစောမှာဟာမန်ဟာမော်ဒကဲကိုလေဆွဲချတတ်လိုက်အောင်အမိတ်တောင်းခံဖို့နန်းတော်ကိုသွားတဲ့ထာဝရဘုရားကလည်းအဲ့ဒီအဖြစ်အပျက်ကိုသိထားတဲ့အတွက်ကြိုတင်ပြီးစီစဉ်ထားလိုက်တယ်အဲ့ဒီမှာအာရွှေရုဘုရင်ကြီးဟာအဲ့လိုမရတာနဲ့နန်းတော်ရဲ့မှတ်တမ်းကိုဖတ်ခိုင်းတယ်အဲ့ဒီမှတ်တမ်းကိုဖတ်ပြီးမော်ဒကဲကဘုရင်ရဲ့အသက်ကိုကယ်ခဲ့တဲ့မှတ်တမ်းကိုဘုရင်ကြီးကြားလိုက်တဲ့ဒါနဲ့သူကမေးတယ်မော်ဒကဲကိုငါကျေးဇူးဆက်ပြီးပြီလားလို့မေးတဲ့သူရဲ့တပည့်တွေကဘာမှမလုပ်ရသေးပါဘူးလို့ပြန်ဖြေတာပေါ့အဲ့ဒီအချိန်မှာနန်းတော်ရဲ့တိုင်းတွင်းမှာဟာမန်ကမော်ဒကဲကိုချိုးပေးမိတ်ရဖို့စောင့်နေတာကိုဘယင်ကြီးအာရွှေရုတွေ့တော့တိုင်းတွင်းမှာဘယ်သူရောက်နေတယ်လဲလို့မေးတဲ့ဟာမန်ပါလို့ဖြေတယ်ဒါနဲ့ဘယင်ကြီးကဝင်ခိုင်းပါလို့ပြောလိုက်တာပေါ့ဟာမန်ကိုအာရွှေရုကငါသူကောင်းပြုလို့သူကိုဘယ်လိုလုပ်ရမလဲလို့မေးတယ်။ဟာမန်ကလည်းသူ့ကိုသူကောင်းပြုလို့လို့မေးတာထင်ပြီးရှင်ပြန်ကြီးချိမြောက်လို့တဲ့သူကိုရှင်ပြန်ဝတ်တဲ့အဝတ်ကိုဝတ်စေပြီးဘယင်ကြီးစီးတဲ့မြင်းကိုလည်းစီးစေပြီးဘယင်ဆောင်းတဲ့တရဖူကိုဆောင်းစေပါပြီးတော့ဖုံးကြည့်တဲ့မူးမတ်တော်တစ်ပါးမှာအပ်ပြီးတမြို့လုံးကိုလှည့်လည်ပြီးတော့ဘယင်ကချိမြောက်လို့သောသူကိုဤကဲ့သို့ပြုရမည်ဆိုပြီးမြို့လန်းတကာမှာသွားပြီးကြေညာသင့်တယ်လို့ပြောတဲ့ကွယ်ဘယင်ကလည်းဟာမန်ကိုလည်းကဲဒီလိုဆိုရင်မင်းမော်ဒကဲကိုခေါ်ပြီးအဲ့ဒီလိုလှုပ်ပေးပါလို့အမိန့်တော်ရှိလိုက်တယ်။ဟာမန်ဟာတိတ်ပြီးဝမ်းနေသွားတာပေါ့ကွယ်။သူထင်ထားသလိုမှမဖြစ်လာတာကိုဝမ်းနေစွာနဲ့ပဲအိမ်ပြန်ပြီးသူ့ရဲ့အိမ်သားတွေနဲ့ပြန်ပြီးတိုင်ပင်တယ်။သူ့မိမကတော့ရှင်ခုနေမော်ဒကဲကိုရှုံးနေပြီးဒီလိုဆိုရင်တော့ရှင်ပြက်စီးလိမ့်မယ်လို့ပြောလိုက်တယ်။အဲ့ဒီအချိန်မှာပဲဘယင်ကလှလွတ်ပြီးမိဖုရားကြီးအေးတရာအိမ်မှာညစာသွားစားဖို့လာခေါ်တယ်။မိဖုရားကြီးအဆောင်တော်မှာညစာစားရင်မိဖုရားကြီးကဘယင်ကိုကျမတို့လူမျိုးကိုအမျိုးပြုတ်အောင်တတ်ပစ်ဖို့ကိုရော်ရဲ့အမိန့်ကိုရုပ်သိမ်းပေးပါလို့တောင်းပန်တဲ့ကွယ်။ဒါနဲ့ရှင်ဘယင်ကြီးကဘယ်သူအမိန့်ထုတ်တယ်လဲလို့မေးတယ်။အေးတရာကအဲ့ဒီအမိန့်ထုတ်တဲ့လူကဒီမိုက်မဲတဲ့ဟာမန်ပါလို့ပြောလိုက်တယ်။ဒါနဲ့ဘယင်ကြီးကအယမ်းစိတ်ဆိုးသွားပြီးဥယင်ထဲကိုထွက်သွားတယ်။ အဲ့ဒီအချိန်မှာဟာမန်ကအေဒရာရဲ့အိယာပေါ်မှာလဲလျောင်းပြီးတောင်းပန်နေတဲ့ဒါကိုအခန်းထဲပြန်ဝင်လာတဲ့ဘုရင်ကြီးကတွေ့သွားပြီးငါရှိနေတဲ့အချိန်မှာတော့မှမိဖုရားကြီးကိုမတရားကြံစီရဲတဲ့လူကိုသွားတတ်လိုက်ပါလို့သူ့ရဲ့ကိုရံတော်တွေကိုအမိတ်ပေးလိုက်တဲ့ကွယ်ဒီအချိန်မှာမိမဆိုးဟာဘောနာကဘုရင်ကြီးကိုဘုရင်ကြီးအကျိုးကိုဆောင်တဲ့မော်ဒကဲအတွေ့ဟာမန်ဆောက်ထားတဲ့အတောင်90မြင့်တဲ့ဇွဲချိုးချတိုင်ဟာဟာမန်အိမ်မှာရှိတယ်လို့ရှောက်တင်လိုက်တယ်။ဒါနဲ့ဘုရင်ကြီးကလည်းဒါဆိုရင်သူ့ကိုအဲ့ဒီတိုင်ပေါ်မှာပဲဇွဲချိုးချပြီးတတ်လိုက်ပါလို့အမိတ်ပေးလိုက်တဲ့။ဟာမန်ကိုစစ်သားတွေဆွဲသွားပြီးသူဆောက်တဲ့တိုင်ပေါ်မှာဇွဲချိုးချတတ်ပစ်လိုက်တဲ့ကွယ်။ဧဒရာဟာဖယားကိုချစ်မြတ်နိုးတဲ့မိန်းကလေးဖြစ်တယ်။သူမဒုက္ခရောက်တဲ့အခါမှာလည်းပဲဖယားကိုတတိယအားကိုးတယ်။ဒါကြောင့်ဧဒရာလိုပဲတူလေးတူမလေးတို့အားလုံးဖယားသခင်နဲ့အတူအသက်ရှင်သွားနိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆုတောင်းလိုက်ပါတယ်ကွယ်။တူလေးတူမလေးတို့ရေဒီနေ့မသားဖွေရကျန်းစာပုံပြင်ကန္တမှာဘုရင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးကိုနာတော်တဆင်းရင်ရွှေလန်းချမ်းမြေကြပါစေကွယ်။
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။